လူသားပေးဒုက္ခအကျက်တဲတွေကြုံနေရတဲ့ဂါဇာအတွက်ဆန္ဒမှုအကူအညီတွေပေးပို့တဲ့နေရာမှာကြီးကြပ်ဆောင်နိုင်ဖို့တာဝန်ခံစစ်ဆန်ညှိနှိုင်းမှုတယောက်ကိုခန့်တဲ့အကြောင်းကုလသမဂ္ဂကအင်ကာနီမှာကြေညာသွားပါတယ်။ဂါဇာအတွက်အကူအညီတွေအများဆုံးအရှိန်မြင့်ပေးနိုင်ရေးဆုံးဖြတ်ချက်တရကုလသမဂ္ဂလူညီကောင်စီမှာပြီးခဲ့တဲ့တောက်ချာနေ့ကအတီးပြုတ်လိုက်ပြီးတဲ့နောက်အခုလိုမျိုးခန့်လိုက်တာဖြစ်ပြီးတော့ဒါကလူညီကောင်စီဆုံးဖြတ်ချက်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ Netherlands နိုင်ငံသူ Secret Card ဟာဂါဇာအတွက်လူသားချင်းစာနာမှုဆိုင်ရာအခြေခံတာဝန်ခံနဲ့ပြန်လည်တိစောက်ရေးဆိုင်ရာညှိနှိုင်းမှုဖြစ်တဲ့ဇန်နဝါရီလ10ရက်နေ့ကစပြီးတော့တာဝန်တွေကိုစတင်ထမ်းဆောင်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂါဇာအတွက်အကူအညီတွေကိုကြီးကြပ်တာ၊စီစစ်စီမံခန့်ခွဲလွှဲတာတွေအပြင်ပြည်ပခါမှာပေါ်ဝင်ပတ်သက်ခြင်းမရှိတဲ့နိုင်ငံတွေကနေတဆင့်အကူအညီတွေအများဆုံးပေးပို့နိုင်ရေးညီလန်းရှာစစ်ဆန်ညှိနှိုင်းမှုတွေကိုပါလုံဆောင်တော့မှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။တောက်ချန်နေကအတီးပြလိုက်တဲ့ဒီလုံညွင်းကောက်စီဆုံးဖြတ်ချက်ထဲမှာတော့ဂါဇာအတွက်အကူအညီတွေပေးကင်းလို့ရုံမှုရှိအချိန်မဆိုင်မဲနဲ့တိုးမြင့်ပြီးသွားနိုင်ရေးချက်ချင်းအကောင့်ထဲပို့ဖို့တောင်းဆိုထားပေမဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆိုင်ဖို့တောင်းဆိုချက်တော့မပါဝင်ပါဘူးခင်ဗျာ။